ချို့ကုလသမဂ္ဂနီလာခံကိုလာပြီးတော့တက်တာဒီလိုနီလာခံတက်ခွင့်ရဖို့အတွက်ကိုဘယ်လိုသတ်မှတ်ချက်တွေရှိလဲရှင်ပြိုင်မှုနဲ့ဘယ်လိုအရေးချင်းတွေလိုအပ်လဲဆိုတာကိုပြောပြပေးပါလား
ပထမဆုံးတစ်ခုကတော့သူ့ရဲ့မိဘနေကိုဖြေရပါတယ်ဒီအဖွဲ့အစည်းကနေမိရဲ့မိဘနေပေါ့အဲမိဘနေကတော့ပြီးခဲ့တဲ့နှစ်တည်းတုန်းကမင်းကမင်းရဲ့ရက်ရွာအတွက်မင်းရဲ့နိုင်ငံအတွက်ဘာတွေများလုပ်ခဲ့ကြလဲနောက်တစ်ခုကမင်းရဲ့ရက်ရွာမှာမင်းပတ်ဝန်းကျင်မှာစိန်ခေါ်မှုတွေအခက်အခဲတွေကဘာတွေရှိမလဲဒါတွေကိုမင်းဘယ်လိုကြော်သွားခဲ့ကြလဲဒီလိုမျိုးမိဘလေးတွေရှိတယ်နောက်တစ်ခုကတော့မင်းရဲ့တက္ကသိုလ်ကပဲဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့အစည်းကပဲဖြစ်ဖြစ်သင်ရှားတဲ့အတိမတ်ပြုမှုတွေစုတစိတ်တွေပေါ့အောင်မြင်မှုတွေအဲ့လိုမျိုးတွေကိုရှင်းလင်းဖော်ပြပေးပါဆိုပြီးတော့မိဘနေရာတော့ဖြေရပါတယ်နောက်တစ်ခုကပါလဲဆိုရင်မင်းကဘာကြောင့်ဒီပွဲကိုတက်ချင်တာလဲဒီပွဲတက်ပြီးရဲ့အခါကျရင်မင်းရဲ့ကြိုက်ပါအောင်မင်းဘယ်လိုကြောင်းလဲပုံမင်းစူးစမ်းမလဲနောက်တစ်ခုကမင်းရဲ့အနာဂတ်အစီအစဉ်လေးပေါ့အဲ့ဒါကြီးကိုကျွန်တော်တို့ဒီ essay ရေးတင်ရတယ်ခင်ဗျာ
ဟုတ်ဘလောက်များလဲ essay ရေးရတယ်ဆိုတော့
တချို့ essay တွေကတော့350လောက်ရှိတယ်တချို့ essay တွေကတော့စလုံးကြီး500ပေါ့အဲ့လိုမျိုးတတ်မှတ်ထားချက်တွေတစ်ခုနဲ့တစ်ခုကတော့မတူပါဘူးခင်ဗျာဟိုခုနကပြောတဲ့ဒီစုတွေနောက်အောင်မြင်မှုတွေအဲ့ဒါမျိုးကြီးတဲ့အခါမှာဟိုကရေးပြီးရဲ့အခါကျတော့နောက်မှာတက်တွေတစ်ခုခုပေါ့ပြန်ပြီးတော့လိုက်ရပါတယ်ဥပမာကျွန်တော်ကဒီ2014ခုနှစ်ဒီဇင်ဘာမှာပြုလုပ်တဲ့ ASEAN မတန်ဆန်းလူများဖိုရမ်မှာတာဝန်ရဆရာဝန်အနေနဲ့ကျွန်တော်လုပ်ခဲ့ပါတယ်အဲ့ခါကျတော့ ASEAN အတွင်းမှုချုပ်ကနေပြီးတော့ကျွန်တော်ကိုလက်မှတ်ထိုးပြီးတော့ရေးထားတဲ့ဒီ appreciation document ပေါ့ volunteering recognition ဒီလိုမျိုးစာရွက်စာတမ်းမှာကျွန်တော်လက်ထဲမှာရှိပါတယ်အဲ့တော့ဒီလိုမျိုးတခုကတခုပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒီဟာကမှန်ကန်ကြောင်းအနောက်ဘက်ကနေအသက်သေခံချက်တွေနဲ့အဲ့လိုစာရက်စာတိုင်းတွေနဲ့ကျွန်တော်တင်ပေးရပါတယ်။
အဲ့တော့စုစုပေါင်း essay ဘယ်နှခုရေးခဲ့ရလဲ
။အဲ essay ကတော့စုစုပေါင်း6ပုဒ်လောက်ရေးခဲ့ရတယ်ခင်ဗျာဒီပွဲတက်ဖို့
။ဘယ်အရေးအချင်းတွေကြောင့်เนาะအများတဲ့ကနေပြီးတော့ရွေးချယ်ပြီးတော့တက်ခွင့်ရခဲ့တယ်လို့ထင်လဲ
။တခုကတော့ကျွန်တော်ပြီးခဲ့တဲ့အလုပ်တွေကိုကျွန်တော်ကောင်းကောင်းမွန်မွန်ရေးနိုင်ခဲ့တယ်လို့ထင်ပါတယ်။အာဘာဖြစ်လို့လဲဆိုတော့ကျွန်တော်က2013ခုနှစ်ကျောင်းပြီးကစားပေါ့အဲ့ချိန်လောက်ကလေးကဒီနယ်ဒီမှာ NLD National Health Network နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာဒီစိတ်ကူးစားမှုတွေလုပ်တာမျိုးတွေရှိပါတယ်။ဥပမာကွာလို့နောက်ထန်းတပင်အဲ့လိုမျိုးပေါ့။နောက်တခြားအဖွဲ့အစည်းတွေပေါင်းပြီးတော့ပင်ဒရာမိတိလာစသည်မြန်မာနိုင်ငံတော်တော်များများမှာကျွန်တော်ဒီစိတ်ကူးစားမှုလုပ်ငန်းတွေပါဝင်ဆောင်ရွက်ခဲ့တာရှိပါတယ်။နောက်တစ်ခုက2013ခုနှစ်ကနေပဲစပြီးတော့2015ခုနှစ်အောက်တိုဘာအထိပေါ့3နှစ်လောက်ကျွန်တော်ထိုင်းမှာပညာသွားမတင်ခင်အထိကို NLD ပညာရေးကွန်ရက်မှာဒီဝဒေတာဘာသာကို10တန်းမျိုးသင်ပေးတဲ့ဆရာဖြစ်တယ်ကျွန်တော်လုပ်ခဲ့ပါတယ်အဲ့ဒါကြီးရှိပါတယ်နောက်တစ်ခုကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ဥပမာတစ်ပင်စိုက်တာတို့ပါတို့လူငယ်တွေရေးရပေါ့အဲ့လိုမျိုးတွေနဲ့လည်းအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ကျွန်တော်လုပ်ဆောင်ခဲ့တာကြီးရှိပါတယ်အဲ့နောက်ပိုင်းမှာတော့အချိန်ဆက်ရပြီးတဲ့အခါကျတော့ကျွန်တော်ဒီ2013ခုနှစ်မှာပဲ American Tamara Hong Jimmy Carter ကမြန်မာနိုင်ငံကိုလာပြီးတော့သူ့ရဲ့ Carter Foundation ကိုမိတ်ဆက်တဲ့ပွဲပေါ့ Park Lane Hotel မှာလုပ်ပါတယ်အဲဒီပွဲကိုလည်းတက်ရောက်ခွင့်ရခဲ့ပါတယ်နောက်ပိုင်း American Tamara Obama သူကမြန်မာနိုင်ငံကိုလာတဲ့အခါမှာဒီအရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်ပေါ့ YCV လို့ခေါ်ပါတယ် Young Southeast Asia Leadership Initiative ပါအဲ့ဒီပွဲမှာလည်းတမား Obama နဲ့တွေ့ဆုံဝင်ရခဲ့ပါတယ်အဲ့တော့ဒီဟာတွေကိုကျွန်တော်ကောင်းကောင်းမွန်မွန်ပြန်ပြီးတော့ achievement တွေမှာကျွန်တော်ပြန်ခဲ့တယ်။ပြီးတဲ့အခါကျတော့နိုင်ငံကသွားတဲ့အခါမှာဟာလေးကိုပြန်ပြီးတော့တုံးတယ်ပေါ့။ကိုကဒီပွဲကိုတက်ခဲ့တယ်။ကိုကအခုရရအတွက်ပညာရေး၊ကျန်းမာရေးပေါ့။နောက်ဒါပါတဘာဝပတ်ဝန်းကျင်အဲအဲ့လိုမျိုးလုပ်ငန်းလေးတွေမှာလုပ်ဆောင်နေတယ်။ဒါကြောင့်မို့လို့ဒီပွဲကိုတက်ရောက်ချင်ပါတယ်။ဒီပွဲကိုတက်ရောက်ချင်အားဖြင့်ကျွန်တော်ဟာနိုင်ငံကနဲ့ပို့ပြီးတော့လူငယ်တွေနဲ့ချိတ်ဆက်မှုတွေရလာမယ်။အဲဒါဆိုလို့ရှိရင်သူတို့နိုင်ငံမှာအောင်မြင်အောင်လုပ်နေတဲ့စီမံကိန်းတွေကိုလေ့လာပြီးတဲ့အခါကျတော့သူတို့မေးမြန်းပြီးတော့ကိုယ်နိုင်ငံမှာပြန်ပြီးတော့အသုံးချနိုင်မယ်။အခုလက်ရှိအခြေအနေကတော့ဝါသနာရှင်အဆင့်အကျော်တန်းအဆင့်အဲ့လိုမျိုးဖြစ်နေတယ်။တကယ်လို့ဒါဒီလိုမျိုးညီလာခံမျိုးတက်ခွင့်ရမယ်။မင်းတို့ရဲ့training တွေကိုရမယ်ဆိုလို့ရှိရင်တော့ငါဟာပုံမကောင်းမွန်ပြီးတော့ငါရဲ့ဆိုင်အတွက်ပို့ပြီးတော့အကျိုးပြုနိုင်တဲ့လူဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်ရေးသားခဲ့ပါတယ်။အဲ့ဒါတွေကြောင့်ရတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့လိုကုလသမဂ္ဂရဲ့လူငယ်ညီလာခံကိုလာတက်တဲ့အချိန်မှာပေါ့နော်ကိုဇွဲပြည့်ဖြူကနယူးယောက်မှာရှိနေတဲ့တခြားညီလာခံလေးတွေကိုလည်းတွားတက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီညီလာခံတွေကိုကြတော့ဘလို့အဆက်အသွယ်နဲ့တက်ခဲ့တာလဲ။
ညီလာခံဆိုတာထက်သူကအလုပ်ယုံဆွေးနွေးပွဲလေးတွေပါ။အဓိကကတော့ကျွန်တော် online ကနေရှာတွေ့ရပါ။online မှာက Facebook တွေရှိတယ်။နောက်တစ်ခုကဟို and now Twitter is here, now Instagram is here, the Yanni the same, opportunities go shower, and now Facebook mass solution, do the opportunity, so that the Facebook, page data push here, I page done if you're, ตลอดเนี่ยๆที่ลุงเหงนี่ก็ตัวควินแลนด์นี่ก็ตัวหวนญาไปเลยสิไอ้ฟาวเดอร์ก็เลยที่โอสมาเป็นเนาะสุดแล้วปิงละเดชอ่ะลุงเหงจะอยากบ่ตัวก็เลยที่เอลิซาเบธมาเนี่ยควินแกนลีดเดอร์อวอร์ดก็ยาถ่ายไปบ่ครับเราเนี่ยที่อินเดียมาเลยตัวเนี่ยกะบ้าลุงเหงนี่ละกันมันเนี่ยก็2016มาตัดต่อตัวเนี่ยเลยตุ่ยปูบาเลยครับเฮาไอ้ตุ่ยเนี่ยอยู่ออปปอร์ทูนิตี้ตัวไซก็ตลอดเลโก้ปี่สงเนี่ยพี่รอโหกะบ้ามามาเนเธอร์แ ေသူတို့ page ကနေပြီးတော့တင်ပေးတာရှိပါတယ်ညဟုတ
်အခုဒီကုလသမဂ္ဂလူငယ်ညီလာခံကိုလည်းအဲ့ဒီ site ကနေပြီးတော့ပဲကိုဆွဲတွေ့ခဲ့တဲ့သဘောလား
အဲအဲ့လိုတော့မဟုတ်ပါဘူးခင်ဗျာအခုဒီပွဲကိုကြတော့ပြီးခဲ့တဲ့မနစ်က2016November မှာကျွန်တော်အိန္ဒိယနိုင်ငံမြူးဒေးဒီမှာပြုလုပ်ခဲ့တဲ့ကမ္ဘာလူငယ်ညီလာခံကိုကျွန်တော်သွားတက်ခဲ့တယ်အဲ့ဒီမှာငါကတော့ချိန်ပြီးရဲ့အခါကြတော့အဲ့ဒီအရာမှာကမ္ဘာလူငယ်ညီလာခံကိုတက်ခဲ့တဲ့ delegate တယောက်ကပြောတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီအရာကိုရှောက်ဖြစ်သွားတာပါခင်ဗျာနောက်တစ်ခုကစလုပ်ဖြစ်တာကတော့တကယ်ချင်းကနယူးယောက်မြို့မှာရှိတဲ့အခါကြတော့သူကနေပြီးတော့နယူးယောက်ရဲ့ဒီဗဟိုပန်းရံကြီးပေါ့ Central Park မှာဟာ Action Rand ရဲ့ဒီကမ္ဘာကျော်အဆိုတော်ကဒီအခမဲ့ဒေဂီတာပြောပြပြရှိတယ်အဲအဲ့လိုမျိုးမြန်နယူးယောက်လာလို့ရှိရင်ဒါမျိုးတွေနဲ့သွားနားထောင်လို့ရတယ်ဆိုတာမျိုးပြောတော့ကျွန်တော်စိတ်ဝင်စားသွားတယ်အဲ့ခါမှာဘယ်လိုမျိုးဟိုအဖွဲ့အစည်းတွေနဲ့ဟိုဘယ်လိုမျိုးအလုပ်ရုံဆွေးနွေးပွဲတွေတက်လို့ရမလဲဟိုဥမာဒီကဘာကျော်အစိုးရရဲ့ဒေဂီတာပွဲအစည်းအဝေးရှိသလားပုံမှန်အားဖြင့်ဆိုလို့ရှိရင်ဒါမျိုးကငွေကြေးညောင်းများစွာတုံးပြောမှတက်ရောက်ရတဲ့အစည်းအဝေးမျိုးပေါ့ဒါပေမဲ့သူကဒီကအခမဲ့ပြောပြပွဲလေးဆိုတော့ဒီဟာကိုသွားတက်နိုင်မလားအဲ့ခါမှာဆက်ဆက်ပြီးတော့ကျွန်တော်တွေးနေရတာအခမဲ့ပြောပြပွဲလုံးမယ်ဆိုလို့ရှိရင်ဒီတိုင်းလုပ်လို့မရဘူးခွင့်ပြုမိန့်ညီတောင်းရမယ်ခွင့်ပြုမိန့်ညီကဘယ်သူရှိရဖြစ်နိုင်တယ်လဲဆိုတော့ကျွန်တော်ဆက်ဆက်ပြီးတော့စဉ်းစားတယ်အာဒါဆိုရင်မျိုးတော်ဝင်ကခွင့်ပြုတာဖြစ်နိုင်မလားအဲ့ဒါဆိုရင်မျိုးတော်ဝင်ရုံးမှာဘယ်သူလုပ်နေတယ်လဲအစတဖြင့်ဆက်ဆက်ပြီးတဲ့အခါကျတော့မှအဲ့ဒီနယူးယောက်မျိုးတော်ဝင်ရုံးမှာလုပ်နေတဲ့လူတွေဒါမျိုးရရှိတာအဲ့ဒီ Facebook ကနေလည်းရှာတယ်တခါဒီမှာ American တွေက Twitter သုံးတာလည်းများတဲ့ခါကျ Twitter ထဲမှာလည်း like ရှာတယ်တူကတော့ဖြင့်ဒီ neuron ဝင်ရုံကလုံနေတယ်စသဖြင့်နောက်ဆုံးမှာတော့အဲ neuron ဝင်ရုံကလုံနေတဲ့ဒီအရာရှိတူပေါ့သူကနေပြီးတော့ဘယ်ပွဲကြီးဘယ်ပွဲကြီးမှာဘယ်အဖွဲ့ကြီးနဲ့သူ့ရဲ့လိပ်စာပေါ့ဘယ်အဖွဲ့ကြီးရဲ့လိပ်စာအဲ့ဒီလိပ်စာအတိုင်းသွားပြီးတော့ဆက်သွယ်လို့ရတယ်ဆိုတဲ့ခါမျိုးလေးကိုကျွန်တော်တွေ့ခဲ့ပါတယ်အဲ့ရနေတစ်ဆင့်ချိန်တာပါကိုလံဘီယာတက္ကသိုလ်မှာသွားပြီးတော့အဲ့ဒီလာတဲ့ဟာကြောင့်ကိုလံဘီယာ University ဆိုပြီးတော့ကြိုက်ပြီးတော့မှတက္ကသိုလ်ရဲ့စာမျက်နှာမှာစာရင်းပေးရတယ် registration လုပ်ပြီးတော့မှသူတက်မှတ်ထားတဲ့ရက်တက်မှတ်ထားတဲ့အချိန်တွေမှာသွားပြီးတော့ဒီတက္ကသိုလ်အကြောင်းလေ့လာတာပါသူပွဲတက်ခဲ့တာကတော့နယူးယောက်မြို့တော်ပညာရေးဌာနပေါ့ NYC Department of Education သူနဲ့လုပ်တဲ့ဒီဟိုအလုပ်လုပ်ဆွေးနွေးပွဲပေါ့အဲ့ဒါမျိုးလေးတက်ဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကပေါ့နော်ကိုဆွဲပြစ်ဖြူကျွန်မအင်တာဗျူးလုပ်တော့ကဒီသတင်းဆောင်မကို Facebook မှာတင်တဲ့အခါမှာကြည့်ရှုတဲ့သူတွေလည်းတင်းနဲ့ကြော်ပြီးတော့ရှိခဲ့ပါတယ်မှတ်ချက်ပေးတဲ့သူတွေလည်းအများကြီးတဲ့မှာတယောက်ကတော့ဘက်ခရိုနီးယားသားသမီးလည်းလို့ဝင်ပြီးတော့မေ့သွားပါတယ်ဆိုလိုတာလူတွေရဲ့စိတ်ထဲမှာပေါ့နော်ဒီလိုနိုင်ငံရထားကိုသွားနိုင်တယ်ဒီလိုအပွဲမျိုးတွေကိုတက်နိုင်တယ်ဆိုရင်ဟိုအနာရရတဲ့သူဒါမှမဟုတ်ရင်တန်းကြွယ်တထေးကြီးတွေမှသာဟိုအလန်းမိနိုင်နေဆိုတော့ဟာမျိုးပေါ့နော်အဲ့တော့တာမန်မိသားစုကမွေးဖွားလာတဲ့လူငယ်တွေအနေနဲ့ဒီလိုအခွင့်အရေးရဖို့အတွက်အခွင့်အရေးတွေရှိသလားဟာငွေရေးတည်ချမ်းသာမှအာဏာရှိမှဒီလိုအခွင့်အရေးမျိုးကိုရနိုင်သလားကိုယ်စွဲပြဖြိုးဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ဒီပွဲတက်ဖို့အတွက်ပညာအရေးချင်းနေပြီးရဲ့ခါကြခုနကကျွန်တော်ပြောထားခဲ့တဲ့ကိုယ့်ရဲ့ရွာအတွက်ပါရင်လုပ်ခဲ့တယ်လေသူတို့လိုချင်တာကအရင်တော့ကိုယ့်ရဲ့ရဲ့ရွာမှာတစ်ခုခုကြောင်းလဲနိုင်တဲ့လူပေါ့ကြောင်းလဲခဲ့တဲ့လူအဲဒါမျိုးတွေကိုသူတို့လိုချင်တယ်ဒီလိုမျိုးလူမျိုးကိုလက်ခံလိုက်မှသာနေသူတို့ပွဲတက်ပြီးသွားတဲ့အခါမှာနောက်တစ်ချိန်ရလို့ရှိရင်ဒီလူငယ်ဟာသူ့ရဲ့တဝင်းချင်းသူ့ရဲ့နိုင်ငံအတွက်ကြောင်းလဲမှုတစ်စုံတစ်ရာလုပ်ပေးမဲ့ဆက်လက်လှုပ်ဆောင်သွားမဲ့လူလို့သူတို့ယူဆကြပါတယ်အဲ့တော့ကျွန်တော်ဒီပွဲတက်တာကငွေကြေးတစ်စုံတစ်ရာဘယ်သူစီရမှယာယူတာမျိုးမရှိပါဘူးကျွန်တော်မိဘတန်ဖိုးမှုရှိခဲ့ပါတယ်ဒီရဲ့အခါကျတော့ကျွန်တော်ကိုယ်ပိုင်ကျွန်တော်ဝင်ဝင်နဲ့ဟိုညီလာခံတွေကိုတက်နိုင်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တက်တာပါ
တော့ဆိုလိုတာကကိုတကယ်လို့ကိုမှသာဟိုဒီလူမှုရေးအကျိုးပြုလုပ်ငန်းတွေအကျိုးပန်းအားထုတ်မှုမရှိခဲ့ဘူးဆိုရင်ခရိုနီပဲဖြစ်ဖြစ်ခရိုပြာပဲဖြစ်ဖြစ်အလားတန်းကြွတထေးပဲဖြစ်ဖြစ်အာနာယသာသမီပဲဖြစ်ဖြစ်တက်ရောက်ခွင့်မရှိဘူးဆိုတဲ့အသေးပဲပေါ့နော
်ဟုတ်ကဲ့ရဖို့တော်တော်ခက်ခဲပါလိမ့်မယ်ဟုတ်တော့ဘာဖြစ်လို့လဲဆိုတော့ဥမာစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့အညီအကံမျိုးဆိုရင်တော့ဟိုရာကောင်းရပါလိမ့်မယ်အခုဟာကကုလသမဂ္ဂမှာလုပ်တဲ့ပွဲမျိုးဖြစ်တယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းကိုလံဘီယာတက္ကသိုလ်မှာဒီပုဂံအကကိုဖြောပြီးခဲ့ရတာရှိပါတယ်အဲ့ပုဂံအကကိုဖြောပြီးဖို့အတွက်တော်တော်လေးကိုကြိုးစားခဲ့ရပါတယ်ဒီပုဂံအကအကြောင်းအသေးစိတ်ရေးရတယ်သူ့ရဲ့ဖော်ပြချက်တွေပေါ့တမိုင်းနဲ့ထောင်နဲ့ချီတဲ့ဒီညမတမိုင်းကြောင်းကိုဒါကိုရေးခဲ့ရတာရှိပါတယ်ပြီးတဲ့အခါကျတော့9မိနစ်စာဟိုကိုကထားတဲ့ဗီဒီယိုဖိုင်ကိုလည်းတင်ပြခဲ့ရတာမျိုးရှိပါတယ်အဲကြောင့်မလို့နောက်ဆုံးဒီကိုလံဘီယာတက္ကသိုလ်ရဲ့တက္ကသိုလ်ဆင်းရင်းပေါ်မှာဖြောပြခွင့်ရခဲ့တယ်။အဲသူတို့ရဲ့အဆိုအရတော့သူတို့ဟိုဒီ12ယောက်ကိုပဲရွေးတယ်လို့သိရတယ်။ဒီဟိုရှောက်ထားတဲ့လူတွေကပေါ့ပေါ့အခုလက်ရှိရဲ့노벨ဆုရလူပုဂ္ဂိုလ်18ဦးကနေပြောအုပ်ချုပ်နေတဲ့တက္ကသိုလ်ဖြစ်တဲ့အခါကျတော့ဒီလူမျိုးဆင်းရင်းပေါ်မှာတက်ရောက်ဖို့ကတက်ရောက်ပြီးတော့ဖြောပြခွင့်ရဖို့ကတော်တော်လေးကိုခက်ခဲပါတယ်။အခုမှသာအရေးချင်းတစ်စုံတရာရှိမယ်ဆိုလို့ရှိရင်ဟိုစူးစားပါစူးစားရင်တော့လူငယ်တွေကဖြစ်နိုင်ပါလား
ဟုတ်ကဲ့ကိုစွဲဖြစ်ဖြစ်စုံတလောက်လည်းဖြစ်သွားပါပြီကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာ